တတ်တာရဲ့ဣရိယာပုတ်လေးတွေကိုသေသေးချာချာစနစ်တကျရွေးချယ်ပြီးတော့ယောက်ျားဆိုရင်လည်းပဲတင်မလင်ခွေတင်မလင်ခွေရဲ့အထက်မှာပဲပဲလက်လေးပေါ်ညာပဲလက်လေးတင်ပြီးတော့ခါလေးဖြောင်းဖြောင်းထားကောင်းလေးတက်တဲ့ထားတက်စီလေးတွေကိုမိုင်းပြီးတော့နောက်ခံလေးတွေပိုက်ထားမှာဖြစ်တယ်တက်စီလေးတွေမိုင်းနောက်ခံလေးတွေပိုက်ပြီးတော့မိမိရဲ့စိတ်ကနာသေးချလေးနာခါပြီးတော့ရှုမှတ်ပွားများမှာဖြစ်တယ်တော်ဒါကယောက်ျားများရဲ့အချိန်နဲ့ဣရိယာပုတ်တချို့တချို့မြို့သူမိကြတော့လည်းပဲကြုံကြုံထိုင်နဲ့အလေးချက်ရှိတဲ့ပုဂ္ဂိုလ်တွေမှာလည်းပဲကြုံကြုံထိုင်ရမှာဖြစ်ပါတယ်ကြုံကြုံထိုင်ပြီးတော့ပဲဖက်လက်ရဲ့ပုံမှန်ညာဖက်လက်လေးတင်ပြီးတော့ဒီလိုပဲထိုင်ပြီးတော့အခုအလုတ်ဝိဒ္ဓယာနားနေတဲ့အချိန်မှာတော့ဝင်လေနဲ့ထွက်လေမရှုမှပါသေးနဲ့အောင်အလုတ်ဝိဒ္ဓယာနာပြီးပြီဆိုတဲ့အချိန်အကြမ်းမှာအဲ့ဒီဝင်လေထွက်လေရှုမှပွားများမှာဖြစ်တယ်ဒီနေ့ဒီဒုတိယမြောက်နေ့ဖြစ်တဲ့အတွက်ဒုတိယမြောက်နေ့မှာဝိရိယကိုအလေးပေးပြီးတော့အလုတ်ဝိဒ္ဓယာနဲ့ဆက်ဆက်ပတ်သက်ပြီးတော့နာကြမသားမယ်နေ့ဖြစ်ပါတယ်ဝိရိယနဲ့ဆက်ဆက်ပတ်သက်ပြီးတော့နာကြရမယ်ဆိုတဲ့အချိန်ကကြတော့ဝိရိယရဲ့သဘောသဘာဝကိုနားလည်မှဖြစ်မယ်ဝိရိယဆိုတဲ့သဘောဟာစံတင်ဖက်ကိုတော်လာဖယ်ရှားပြီးတော့သတိသမာဓိပညာတွေကိုဖြစ်ပေါ်လာအောင်ကျူစာပွားများအားထုတ်ခြင်းဒါဝိရိယပဲဖြစ်ပါတယ်တရားလုပ်တယ်တရားအားထုတ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့စကလုံးကိုတိတိချာချာလေးစစ်စစ်ကြည့်ဝိရိယစကလုံးဥတည်နေဆိုတာကိုပေါ်လွင်ပါဒါကြောင့်ဝိရိယကစမတအရေးကြီးပါဆန့်ကျင်ဘက်ကိုကြော်ဖြတ်တဲ့နေရာမှာယောဂီသူတော်ဘောင်းပေါင်းတို့အနေအချင်းဝိရိယဟာရှိခုစွာပထမအမှုဆုံးသမာဓိကိုတည်ဆောက်တဲ့နေရာမှာလောအမတအရေးကြီးပါလေ။ယောဂိသူတော်ကောင်းပေါင်းတို့ဝိရိယဆိုတာစံကျင်ဖက်ကိုကြော်ဖြတ်တဲ့သဘောလို့ဆိုတဲ့အတွက်ဒီနေ့မှာယောဂိသူတော်ကောင်းပေါင်းတို့ရဲ့သံဃာကိုကြည့်မယ်ဆိုရင်ယုံနဲ့စိတ်ကမညီမျှကြသေးတဲ့အတွက်ကျောင်းကြီးတိမ်မှာဒီနေ့အထက်ထွက်နေရင်ဆန်ကြုံတွေ့နေရဆဲချပါရုပ်ဘက်ကိုကြည့်မယ်ဆိုရင်လည်းပဲတောင်တင်းနာတို့ညောင်းညာတာတို့ကြိတ်ခဲတာတို့အောင်းနာတို့အင်းနာတို့ထုံချင်းနာတို့ယောဂီတိမ်ယောဂီတိမ်မှာဒီအထက်ထွက်နေရင်ဆန်ကြုံတွေ့နေရတာဟာပြောချင်လို့ပါဒီလိုပါပဲစိတ်ဘက်ကကြည့်မယ်ဆိုရင်လည်းစိတ်ကလည်းပဲဟိုအတွေ့အာယုံရှိရောက်သွားလိုက်ဒီအတွေ့အာယုံရှိရောက်သွားလိုက်မိမိရောက်ဟူးနေတဲ့နေရာဌာနကိုစိတ်အပြင်အပြင်ဖက်သို့ထွက်ထွက်ပြေးသွားတာလေးတွေကိုအကဲခါပြီးကြည့်မယ်ဆိုရင်ထွက်ပြေးသွားလိုက်လိုက်ဖမ်းလိုက်ထွက်ပြေးသွားလိုက်လိုက်ဖမ်းလိုက်နဲ့တလူပဲအချိန်ကုန်သွားခဲ့တာများပါလေ။ဒါဆိုရင်ရုပ်ဘက်ကကြည့်မှဆိုရင်လည်းမ မမြတာသေးဘူးစိတ်ဘက်ကကြည့်မယ်ဆိုရင်လည်းပဲမမြတာသေးဘူးဆိုတဲ့အနေအထားလေးတွေကိုကြုံတွေ့နေရတာဖြစ်ပါတယ်ဒီမှာယုံကြည်နာကျင်ကြိတ်ခဲမှုအမျိုးမျိုးဖြစ်နေတယ်ဆိုတာဘာကြောင့်နာကျင်ကြိတ်ခဲမှုအမျိုးမျိုးဖြစ်နေရတာလဲဆိုစိတ်မငြိမ်ညံ့လို့ဘုပဲယုတ်ကနာကျင်ကြိတ်ခဲတောက်တင်ထုံနာခြင်းစိတ်တွေဖြစ်နေတဲ့အချက်ဖြစ်ပါလေ။စိတ်မညီမြလို့ယုတ်မညီမြတာဖြစ်ပါလေ။ထုံနည်းတူစွာပါပဲ။စိတ်ဘက်ကကြည့်မယ်ဆိုရင်လည်းပဲမကြကနထွတ်ထွတ်ထွတ်ထွတ်ပြီးနေတာပါကြောင်လေ။ယုတ်မညီမြလို့စိတ်မညီမြအချက်ပဲဖြစ်တယ်။အဲ့ဒီမညီမြချင်းသဘောတရားတွေဟာဘာလဲဆိုအခက်ခဲပဲဖြစ်ပါလေခက်တကအခက်ဆုံးမှချင်းညစီမိုက်ပြီးတော့ငြိမ်ငြိမ်လေးထိုင်ရတဲ့အလုပ်ဟာအခက်ဆုံးအလုပ်ဆိုတော့ယောဂီတို့ကိုယ်တွေကလက်တွေခံစားနေကြပါတယ်အခြားတစ်ပါးသောအလုပ်တွေပြင်ရတယ်ထက်ခဲတဲ့ပင်ပန်းတဲ့လို့ဆိုစီကမူတရားအလုံးလုံးမခက်ပါအခုတရားအလုံးကြတော့အဲ့ဒီမှာအခက်ခဲတွေနဲ့ရင်ဆိုင်ကြုံတွေ့ဒီအခက်ခဲကိုရင်ဆိုင်ကြုံတွေ့နေရတဲ့အချိန်မှာမိမိရဲ့အခက်ခဲကိုလည်းပဲမြေသူတို့တရားဟောခါမှဝင်ရောက်ပြီးတော့ဖြည့်ရှင်းပေးလို့မရဘူးမိမိမှာရှိတဲ့သတ္တသတိဝိရိယသမာဓိပညာတို့နဲ့သာလင်ဖြည့်ရှင်းရတာဖြစ်ပါတယ်တရားလုံးချောင်ဖြစ်ပေါ်လာတဲ့အခက်အခဲကိုသတ္တသတိဝိရိယပညာနဲ့မှဖြည့်ရှင်းနိုင်ပါခြားတစ်ပါးသောဆွေမျိုးမိတ်ဖက်ဟာတကယ်ချင်းအပေါင်းအသင်းမိတ်ဆွေတွေဘယ်သူမှကိုယ်ကြီးဖြည့်ရှင်းပေးလို့မရဒါဆိုရင်အခက်တကအခက်ဆုံးသောအခက်အခဲနဲ့ရင်ဆိုင်ကြုံတွေ့နေသို့သောအခက်အခဲဆိုတာဆိုတဲ့အရာအလုံးဟာနည်းနည်းတဲ့အသည့်ဉာဏ်ထုတ်ယူဖို့ဖြစ်ပေါ်လာခြင်းပဲဆိုတာကိုတော့ယောဂီတို့နားလည်ထားဖို့လိုအပ်ပါတယ်မိမိစိတ်သဘောရဲ့သဘောဟာပင်ကိုအတိန်းဆိုရင်ကိလေသာတွေနဲ့ရောထွေးရှက်တင်းနေတဲ့စိတ်ဖြစ်ခြင်းကြောင့်တန့်ရှင်းတဲ့စိတ်မဟုတ်ပါဘူးအဲ့ဒီတန့်ရှင်းတဲ့စိတ်မဟုတ်တာကိုပြောင်းလဲဖို့တန့်ရှင်းဖို့ဆိုတာအခက်အခဲတစ်ခုခုတွေ့မှာတွေ့ကြုံလာတဲ့အခက်အခဲကိုသီးခံခြင်းနဲ့ကြော်ဖြတ်နိုင်မှပြောင်းလဲမှုဆိုတာဖြစ်လာနိုင်ပါတယ်။ယောဂီသူတော်ကောင်းပေါင်းတို့အဲ့ဒီသီးခံမှုနဲ့ကြော်ဖြတ်တယ်ဆိုတဲ့နေရာမှာဝိရိယပဲဖြစ်ပါ။ဝိရိယဆိုတာကတော့မဖြစ်ပေါ်သေးတဲ့ဟုတ်ဖြစ်ပေါ်လာပြီးဖြစ်တဲ့အကုသိုလ်ကိလေသာတရားတွေကိုတွန်းလှန်ဖယ်ရှားခြင်းနဲ့မဖြစ်သေးတဲ့သတိသမာဓိပညာတွေကိုဖြစ်ပေါ်လာအောင်ထုတ်လုပ်ပေးခြင်းဟာသတိရဲ့ဒီဝိရိယရဲ့တာဝန်ပဲဖြစ်ပါတယ်။ဒါကြောင့်မိမိတို့ရဲ့ခန္ဓာကိုယ်ထဲမှာသိခဲ့တယ်ညောင်းရတယ်တောင်းတင်းတယ်အောင်းတယ်ဆူးတယ်ပူတယ်တမျိုးမျိုးဖြစ်လာအတတ်နိုင်လုံးဝိရိယနဲ့တိခံပြီးတော့ကြောဖြာမှာဖြစ်ပါတယ်တောင်းတင်းတယ်ညောင်းရတယ်ခိတ်ခဲတယ်အောင်းတယ်ပူတယ်ဆူးတယ်ဆိုတာအခက်ခဲပဲဒီထက်ခက်ခဲတဲ့အရာတော့မရှိတော့ဘူးဒါပေမဲ့လို့အဲ့ဒီအခက်ခဲတဲ့မှာစိတ်ရှိဆွဲမှတင်းခံပြီးတော့
ရှုကြည့်ရမှာဖြစ်ပါတယ
်အဲ့လိုစိတ်ရှိဆွဲပန်တင်းနေခံပြီးတော့ရှုကြည့်တဲ့အချိန်မှာတစ်ချိန်ထက်တစ်ချိန်ပို့ပို့ပြီးတော့ခက်ခဲခက်ခဲခက်ခဲလာတာဒီတွေ့ရပါလိမ့်မယ်မနေ့တည်းရဲ့နဲ့ဆိုင်ရင်ဒီနေ့ဒီပူပူလို့ခက်လာပါလိမ့်မယ်ဒီနေ့တည်းရဲ့ထက်မနေ့ဖာဆိုရင်ပူပူလို့ခက်လာပါလိမ့်မယ်မနေ့ဖန်တည်းရဲ့ကနေနောက်တည်းရဲ့ဆိုအစွမ်းကောအခက်ခဲတွေတွေ့လာပါလိမ့်မယ်သို့သောအစွမ်းကောအခက်ခဲတွေ့တဲ့အချိန်မှာအစွမ်းကောတိခဏနေမှုစွာအားနဲ့ဝိရိယနဲ့ကျူးစမ်းလိုက်မယ်ဆိုရင်တော့အဲ့ဒီအချက်အခဲလေးတွေကျော်လွှားသွားမှာပါအခက်အခဲရှိရဆိုရင်ဖြေရှင်းတဲ့နည်းတွေလည်းရှိပါတယ်သိခံပြီးတော့ကျော်ဖြတ်မယ်အရာလည်းရှိပါတယ်အဲ့ဒါကိုခဏခဏမဆွေးပဲနဲ့ခန္ဓာမှာပေါ်ပြနေတဲ့ရုပ်ရဲ့ပေါက်ပြန်မှုသဘောဝသဘောလေးတွေကိုတည်တည်ချာချာသိခတ်ကြည့်လိုက်ပါမိမိရဲ့အတိအမြင်လေးတွေဟာနည်းနည်းသိခံရင်စိတ်တက်လေးတွေနည်းနည်းကြစ်လက်လာပါလိမ့်မယ်ခက်မြက်မြက်သိခံရင်ခက်မြက်မြက်ကြစ်လက်လာပါလိမ့်မယ်တော်တော်များများသိခံနိုင်တဲ့ဆွမ်းအားပြည်လိုက်စိတ်တက်ပြီးပူပူပြီးတော့ကြစ်လက်လာမှာပါအဲ့လိုစိတ်တက်ကြစ်လက်မှုကြစ်လက်တိတ်တီးလာတဲ့စိတ်တက်သည်ကြိလေသာကိုဖယ်ရှားနိုင်ပါလေစိတ်တက်သည်ကြစ်လက်တိတ်တီးလာသည်နဲ့အမြဝိရိယဧတတိသမာတိဟောအာသဘောမျိုးအနေနဲ့ဖြစ်ပေါ်လာပါလေယောဂီသူတော်ကောင်းပေါင်းတို့ပြမိတို့အနေနဲ့ခက်ခဲကိုကြောချတဲ့နေရာမှာအရေးကြီးအဓိကချတဲ့အတွက်ကြောင့်အဓိကလိုအပ်တဲ့အချက်ကဘာလဲအတိတ်ကံတချက်ဆုံးဖြတ်ချက်ကိုလည်းချတတ်ဖို့လိုအပ်ပါတယ်တိတ်ထန်ကံတချက်ဆုံးချက်ချက်ချက်နိုင်မှဝိရိယကအင်းပြီးအပြည့်ထည့်လို့ရပါလေ။တိတ်ထန်ကံတချက်ဆုံးချက်ချက်ဆိုတာကတရားအလုံးဘွားများအားထုတ်တဲ့နေရာမှာပဏ္ဏမတိတ်နိုင်အဝတ်မပြည့်ရင်မဆွေဘူးတိခံပြီးတော့ရှုမယ်55မိနစ်မပြည့်ရင်မရွှေဘူးတိခံပြီးတော့ရှုမယ်ဆိုတဲ့စိတ်ရဲ့ကံပတ်ချက်ပဲဖြစ်ပါတယ်။နိုင်ရင်အဝတ်မပြည့်သေးသေးကာလပတ်လုံးမရွှေဘဲနဲ့တိခံတိခံတိခံပြီးတော့လေ့ကျင့်ရမှာဖြစ်တယ်။နိုင်ရင်အဝတ်ပြည့်လာမှရွှေလိုက်တယ်ဆိုရင်မိမိအတိတ်ထံကံပတ်ထားတဲ့ကံပတ်ချက်တွေကိုပြည်မိပါတဲ့အတွက်စိတ်ထောင်အားဆိုတာဖြစ်ပေါ်လာပါတယ်ဒီလိုနဲ့နောက်တစ်ချိန်ရောက်တဲ့အချိန်ကကြတော့35မိနစ်မိနစ်40 45မိနစ်မိနစ်50မိနစ်50တဲ့55မိနစ်လို့တစ်ချိန်လင်5မိနစ်5မိနစ်5မိနစ်တူတူတူတူပြီးတော့ဖြီးခံရှုမှတ်သွားမှာဖြစ်တယ်အဲ့လို5မိနစ်5မိနစ်တူတူတူတူပြီးတော့ဖြီးခံရှုမှတ်ပွားများသွားမယ်ဆိုရင်တော့စိတ်တည်းရဲ့ဝိရိယကနေလေ့ကျင့်လေ့ကျင့်လေ့ကျင့်လေ့ကျင့်ရတယ်တတိတဲ့အားလေးလဲကောင်းလာကောင်းလာကောင်းလာပါလိမ့်မယ်တတိအားကောင်းလာပြီဆိုတဲ့အခါဝိရိယနဲ့တတိသည်တသာတဲ့ပေါင်းစပ်လာမယ်ဆိုရင်တော့ တီကြည်နေတဲ့မူလို့ဆိုရတယ်သမာဓိဆိုတာဖြစ်ပေါ်လာပါလိမ့်မယ်အဲ့ဒီသမာဓိဖြစ်ပေါ်လာမှလည်းပဲမိမိတို့တရားလုံးဝများအားထုတ်တဲ့အခါမှာတစ်ခုခုစိတ်ဝင်စားလာမှာဖြစ်တယ်အခုအချိန်ပိုင်းမှာတော့နှရက်မြောက်သာရှိသေးတဲ့အတွက်ယောဂီတဲ့ယောဂီတဲ့အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရနေဖြစ်ပါမိမိတဦးတယောက်ထဲအခက်အခဲတွေ့ကြုံနေလို့မယူဆပါနဲ့အားလုံးသောယောဂီတွေကနေပြီးတော့အခက်အခဲဒီလိုပဲတွေ့ရဆင်းရဲပဲဖြစ်ပါသို့သောအဲ့ဒီအခက်အခဲရှိရင်လေ့ကျင့်မှုနဲ့အခက်အခဲကိုတီးခံဆွဲတန်ဆွာဖြင့်ကျော်ဖြတ်နိုင်မယ်ဆိုရင်အခက်အခဲရဲ့အဆုံးမှာပြည်လည်မှုဆိုတာရှိပါတယ်တရားလုံးဝများအားထုတ်တဲ့အခါမှာအခက်အခဲဆိုတာရှိကုန်ရှိပြီးနေမှရပါတယ်အဲ့ဒီအခက်အခဲဒီပင်လည်းမိမိတို့ရဲ့ဝိရိယအတွက်လေးကျင့်စရာနေရာတစ်ခုပဲဖြစ်ပါလေအခက်အခဲမရှိရင်ဝိရိယပေါ်ပေါ်နဲ့လွယ်စွာအားရှိသလောက်လေးကျင့်ခွင့်မရပါဘူးထို့အခက်အခဲဒီပင်လည်းဝိရိယအတွက်လေးကျင့်စရာနေရာပဲဖြစ်ပါလေယောဂီသူတော်ကောင်းပေါင်းတို့ထို့အခက်အခဲကိုမိမိတို့အနေနဲ့တိခံတိခံတိခံပြီးတော့မှဝိရိယနဲ့ကြောဖြာမှာဖြစ်ပါဒါကတော့ရုပ်နဲ့ဆက်ဆက်တဲ့အခက်အခဲပဲဖြစ်ပါလေနာမ်နဲ့ဆက်ဆက်တဲ့အခက်အခဲစိတ်နဲ့ဆက်ဆက်တဲ့အခက်အခဲတွေလည်းပဲညာစွာရှိနေပါရုပ်နဲ့ဆက်ဆက်တဲ့အတောင်တင်းညောင်းညာကြိတ်ခဲပူထုံနာခြင်းဆိုတဲ့သဘောတရားလေးတွေရှိတယ်လို့စိတ်ဘက်ကလက်ကြည့်မယ်ဆိုရင်လည်းပဲထွက်ပြေးသွားလိုက်လိုက်ဖမ်းလိုက်ထွက်ပြေးသွားလိုက်လိုက်ဖမ်းလိုက်ထွက်ပြေးသွားလိုက်လိုက်ဖမ်းလိုက်နဲ့အချိန်ကုန်သွားတဏှာရည်ကြည့်လို့ဆယ်မိနစ်ပြည့်အောင်စိတ်တည်ငြိမ်ခွင့်မရသေးပါဘူးယောဂီတို့စိတ်ကခဏခဏထွက်ပြေးနေတာဘာကြောင့်လဲဒါကိလေသာတွေရဲ့ချေလေနေချင်းမြတ်သဘောပါပဲ။ကာမိစန္ဒတိဝရဏအစရှိတဲ့နေဝရဏတရား၅ပါးတွေကနေဝင်ရောက်နောက်ရှက်နေချင်းဖြစ်ပါတယ်။မိမိတို့ရဲ့အတွင်းစိတ်တွေဟိုတွေးသွားတယ်ဒီတွေးသွားတယ်ဟိုဟိုဒီဒီတောင်းတောင်းဤဤတွေးနေတယ်ဆိုတာအတွေးလေးတွေကိုအကဲခါပြီးကြည့်မယ်ဆိုရင်တခါတည်းအကြတော့မိမိတို့အရင်တုန်းကတွေ့ကြုံခံစားခဲ့မှုတဲ့နှစ်သက်စရာအာယုံလေးရဲ့အပေါ်မှာသွားပြီးတော့စိတ်ညှို့မိတယ်ဆိုရင်လည်းနှစ်သက်ကြည်နတ်တဲ့စိတ်တွေကိုခဏခဏခဏခဏတွေးတွေးနေတတ်ပါတယ်အဲ့ဒီကြည်နတ်နှစ်သက်တဲ့စိတ်တွေကိုခဏခဏတွေးနေခြင်းဟာကာမိစန္ဒနိဝရဏတရားတွေကနေပြီးတော့မိမိရဲ့အတွင်းစိတ်တန်တမှာထိုင်အောင်ပြီးတော့မှချက်လေလွှမ်းမိုးနေခြင်းပဲဖြစ်ပါလေ။နေတဲ့ဆရာအာယုန်တွေကိုတစ်ခုပြီးတစ်ခုတွေးနေတယ်ဆိုရင်အော်ကာမိစန္ဒနိဝရဏတရားတော်ဝင်ပြီလို့သိရှိနားလည်ရမှာဖြစ်ပါလေ။တကယ်တော့အတွေးဆိုတာမသိလို့တွေးနေတာပါမိမိအသိကနေပြီးတော့သိလိုက်နိုင်ပြီဆိုရင်တော့ဒီအတွေးဟာတွေးလို့မရပါဘူးတွေးဆိုတဲ့နိဝရဏသဘောတရားတွေဟာအတိမရှိလို့ခြေလေနေတာပါတကယ်အသိရှိရင်အတိခံနိုင်တဲ့သဘောမဟုတ်ပါဘူးသိလိုက်တဲ့နဲ့ချက်ချင်းပဲအတွေးဟာရက်ဆဲသွားပါလေတခါတည်းကံမိစံတဲ့និဝရဏသဘောတရားတွေနဲ့တွေးတွေးနေတတ်တဲ့သဘောတွေမဟုတ်ပဲမကြည်နဲ့တဲ့အတွေးလေးတွေကိုလည်းပဲတခါတည်းတွေးတွေးနေတတ်ပါလေ။ဟိုလူကိုအလိုမကျတာတို့ဒီလူကိုအလိုမကျတာတို့အလိုမကျအာမယစိတ်ထဲကခုလူလူဖူးသက်သက်ခ Kululu andate putite Chinire to Saitaya Nabodaboa Liriku Keka vi chileva Majina de Adwiriku Dwini de Sui Teri Majina de Adwiha Piavada Niwarana Lukova Teri Piavada Niwarana Liriwaya Lambu vi Sui Leve Shukwane Shucha Matero Babu အဲ့ဒီအချိန်မှာအတွေ့ဝင်ရောက်နောက်ဆက်လို့ဘုရားဝင်နေတဲ့ထွက်လေတဲ့အောင်မရှုနိုင်ဘူးအတဲ့နဲ့အရှင်းလုံးနေတဲ့ပုဂ္ဂိုလ်လည်းပဲအတဲ့အရှင်းမလုံးနိုင်တော့ဘဲနဲ့အဲ့ဒါလိုဖြစ်တတ်တယ်ဖြစ်ပြကိုရှုနေတဲ့ပုဂ္ဂိုလ်လည်းပဲဖြစ်ပြမရှုနိုင်တော့ဘဲဖြစ်တတ်မကျင့်တဲ့အတွေ့အလိုမကျတဲ့အတွေ့စိတ်ထဲအောင်တဲ့ခုလူလူဖြစ်တဲ့ ဖြစ်နေတာဟာလည်းကိလေသာနိဝရဏတရားပါပဲအဲ့ဒါဟာပြာပါဒနိဝရဏတရားလို့ခေါ်ပါတယ်တခါတရံကြတော့မိမိတို့ရဲ့စိတ်ထဲမှာကောကောစလောက်ခဲ့ပြီးတဲ့အကုသိုလ်သူစရိတ်အမှုတွေကိုတွေးတွေးပြီးတော့လဲပူပန်းနေတတ်ပါတယ်မလောက်ရသေးတဲ့ ကောင်းမှုကုသိုလ်တွေကိုမလုံလည်ရလေခြင်းလို့တွေးတွေးပြီးတော့လဲပူပန်းနေတတ်ပါတယ်ပြုတ်ခဲ့မှုတွေမကောင်းမှုနဲ့မပြုတ်လည်ရသေးတဲ့ကောင်းမှုတွေကိုတွေးတွေးပြီးတော့စိတ်ထဲမှာပူလောင်နေတတ်ပါတယ်ပူလောင်တဲ့အချိန်မှာစိတ်တွေကိုပြန်ကျဲပြီးတော့ထိ ंछ ုပ်လို့မရအောင်မရလောက်အောင်ဖြစ်တတ်ပါတယ် အဲ့ဒီအနေထားမျိုးတွေကိုတွေးတွေးတွေးတွေးနေတယ်ဆိုရင်အုတ်တ္တစကုက္ကုစနိဝရဏတရားတွေဝင်ရောက်လွန်မှုချင်းခံလိုက်ရသည်လို့ဒီလိုနားလည်ရမှာဖြစ်ပါတယ်တခါတည်းကျတော့အဲ့ဒီမှာတန်လျာလေးတွေမကြာခဏမကြာခဏဝင်ရောက်လာတတ်ပါတယ်ဝိသိကိစ္စနိဝရဏသဘောနေအချင်း တခါတည်းကျတော့လေအဲ့ချင်းနိုင်ပြီးမှခေါင်းလေးဆွဲပြီးတော့အခုလိုအလုပ်ပေးတရားနားတဲ့အချိန်မှတော့ခဏခဏခေါင်းလေးဆွဲချပြီးတော့ငက်ငက်ကြွားတတ်ပါတယ်အဲ့ဒါကတော့ချိနမိတ္တနိဝရဏတရားတွေပဲတာရီတိမိမိရဲ့တရားရှိခွဲ့ထဲမှာဝင်ရောက်ပြီးတော့နောက်ဆက်တတ်တဲ့ အနောက်ဆက်ဟန်တာတွေပါပဲယောဂီတို့ဟဲလိုအနောက်ဆက်ကန့်ွက်ဟန်တာတွေနေပြီးတော့မှဟန်တာနေတာကိုဝိရိယကနေအဲ့ဒီဟန်တာနောက်ဆက်ကန့်ွက်တတ်တဲ့နေဝရဏတရားတွေကိုကြော်ဖြတ်မှာဖြစ်ပါတယ်ဘယ်လိုကြော်ဖြတ်မှလဲဆိုရင် အမီတို့ဝင်လေထွက်လေအတွေးလေးနဲ့တစ်ခုခုဝင်လာပြီဆိုရင်ဝင်လေကိုဝါဝါရှူသွင်းဝါဝါရှူထုတ်ဒီလိုလောက်ရမှာဖြစ်ပါတယ်အဲ့လိုဝင်နဲ့လေနဲ့ထွက်နဲ့လေကိုဝါဝါရှူသွင်းဝါဝါရှိုက်ထုတ်ဒီလိုလောက်လိုက်တဲ့အချိန်မှာအတွေးလေးတွေဟာခဏခက်တာတော့ရပ်သွားပါလေပါကြောင့်ခဏခက်တာရပ်သွားတာလဲ ဝိရိယအနေနဲ့အတွေးရှိတဲ့နေရာအင်းနဲ့အားနဲ့စူးစိုက်ပြီးထွက်လိုက်တဲ့အခါမှာအတွေးလေးတွေလုံဆူရတဲ့နေဝရဏတရားတွေဟာဖယ်ရှားသွားခြင်းပဲဖြစ်ပါတယ်။ယောဂီတို့ကောင်းပေါင်းတို့တခါတည်းကျတော့အဲ့ဒီမှာမိမိခန္ဓာကိုယ်ကနေကြိုက်ခဲတဲ့တောင့်တင်းတဲ့ညောင်းရတဲ့အဆအဆဖြစ်လာခြင်းအဲ့ဒီအချိန်မှာလည်းပဲ ဘလုံးမလုံးလုံးမနေဘူးဆိုရင်ဝင်လေထွက်လေကိုဝါဝါရှိုက်ထောက်ဒီလိုအချိန်များစွာလောက်ကြည့်ရမှာဖြစ်ပါတယ်တကယ်တော့ထုံနေခြင်းနဲ့နာနေခဲ့တဲ့ခဲ့တဲ့တောင့်နေတင်းနေဆိုတဲ့သဘောလေးတွေဟာဝင်လေနဲ့ထွက်လေကိုဝင်လေထွက်လေဆိုတဲ့အရှုခံအာယုံရဲ့အပေါ်မှာ ဝိရိယနဲ့တတိအစဉ်ကြောက်ရတဲ့ခြင်းမရှိလို့ဘိုးပဲစိတ်တွေကြံ့လွင်ပြေးလွာများရတာနဲ့တာကျင်ကြက်ခက်လာခြင်းပဲဖြစ်ပါတယ်။ ဒါကြောင့်မလို့စိတ်မငြိမ်များလို့ရုပ်မငြိမ်များပဲဖြစ်ပါလေအဲ့ဒီအချိန်မှစိတ်ကိုညီမြအောင်ပြန်ပြီးတော့မှပြုလုပ်ရမှာဖြစ်ပါတယ်စိတ်ကိုညီမြအောင်ဘယ်လိုလုပ်ရမှာလဲဝင်လေးနဲ့ထွက်လေးကိုဝဝရှူသွင်းဝဝရှိန်ထုတ်ဒီလိုလုပ်ရတခါပြန်ကြတော့လေခါကိုနည်းနည်းလေးဆန့်ပေးလိုက်အနေတော်လေးဖြစ်လာတတ်ပါတယ်အဲ့ဒီအချိန်မှသတိအားနေလဲပြန်ကောင်းလာပြီးတော့ဝိရိယအားထည့်လိုက်သတိအားကြီးပြန်ကောင်းလာနိုင်ပါတယ်အဲ့လိုသတိအားကြီးကောင်းလာတဲ့အချိန်ကကြတော့ဝင်လေးနဲ့ထွက်လေးထွက်လေးနဲ့ဝင်လေးဒီလိုရှုတည်တဲ့အခါစိတ်ပြန်လဲကြီးလွားမှုများလာပြီဆိုရင်တလုံးတူပြီးတော့ရှုမှတ်ပေးရမှာဖြစ်ပါတယ်နေတိုင်းကပြေးနေကြတဲ့ဝင်နဲ့လေးဝင်လေးထွက်လေးဆိုတာနဲ့တည်းရမနေပဲနဲ့ဝင်လေထီးထွက်လေထီးလို့ဒီလိုရှုမှတ်ဖြစ်ပါတတိမြေယာပထမဒုမာရှေတုတိဆိုတဲ့အတိုင်းဒီနေ့ဟာအရှိရှိမသိတူတူမသိရမယ်လို့ဆိုလိုတဲ့အတွက်အရှိတုဝင်လေရဲ့အရှိတုကိုသိရမယ်လို့ဆိုပေမဲ့ဝင်သွားတဲ့လေနှောင်းကြနေလမှာပုတ်တိုက်ပုတ်တိုက်ပုတ်တိုက်သွားတဲ့အခါမှာကြာကြာထိရှိရှိတိတယ်လို့မှားလျာတူတူလေးထိသွားတယ်ဆိုရင်တော့အဲ့ဒါခဏကလေးထိသွားတယ်ဆိုရင်တူတူလေးဝင်သွားတယ်ဒီလိုသိရမှာဖြစ်တယ်ထွက်လေလည်းပဲတခါတရံကျတော့အဲ့ဒီထွက်လေကနေပြီးတော့မှကြာကြာပုတ်တိုက်ပြီးထွက်သွားတယ်ဆိုရင်ဒါရှိရှိထွက်သွားတာပဲလို့သိရခဏလေးပုတ်တိုက်ချိခိုက်ပြီးတော့ထွက်သွားတယ်ဆိုရင်တော့တူတူထွက်သွားတယ်လို့ဒီလိုသိရအရှင်းဆုံးကတော့ဝင်လေနဲ့နှာခေါင်းဖြာနေလေးနှံကိုပုတ်တိုက်ပုတ်တိုက်သွားတာကိုထိထိနေတာလေးတွေကိုတိတိနေအောင်လုပ်အောင်မှာဖြစ်ပါလေတိတိပြီးတဲ့နောက်မှာတော့ဝင်လေထီးထွက်လေထီးဒီလိုရှုမှတ်မှာဖြစ်ပါတယ်အရင်အရင်တော့ကစိတ်တုပ္ပန္နကိုအလင်းအမြန်ကုစီလိုတဲ့ဆန္ဒနဲ့ဝင်လေသည်ထွက်လေသည်လို့ဒီလိုပေးတာရှိပါဒါကတော့အဲ့ဒီမှာစိတ်တုပ္ပန္နကိုရှုလိုတဲ့ပုဂ္ဂိုလ်ကိုဥတည်ပြီးပေးခြင်းဖြစ်ပါဒီနေ့တို့သူတော်ကောင်းပေါင်းတို့အနေအချင်းတော့ကာယ ानु ပသနာကနေသွားမှဖြစ်တဲ့အတွက်ကာယ ानु ပသနာဆိုရင်ဝင်လေရဲ့ထိထိထိသွားတဲ့သဘောကိုတိတိနဲ့အောင်လေ့ကျင့်မှဖြစ်ပါတယ်ထွက်လေရဲ့ထိထိထိသွားတဲ့သဘောတွေကိုတိတိတိတိနဲ့အောင်လေ့ကျင့်မှဖြစ်ပါတယ်တိပြီးပြီဆိုရင်ဝင်ဝင်တဲ့လေထိထိသွားတဲ့ဝင်တဲ့လေကနေနှာခေါင်းဖြာနှာလေးကိုထိထိထိသွားတဲ့ဝင်လေထိထွက်တဲ့လေကနေနှာခေါင်းဖြာနှာလေးကိုထိထိထိသွားတဲ့ထွက်လေထိဒီလိုရှုမှတ်ပွားများမှဖြစ်တယ်။တခါကျရင်ကြတော့အဲ့ဒီမှာဒင်းချပြီးတော့စိတ်တွေမရတာမွန်ချလာတတ်ပါ။အဲ့လိုမွန်ချလာပြီးတော့မောလာဆိုဝင်လေနဲ့ထွက်လေယူယူပဲရှုရမှာဖြစ်ပါမမောဘူးမပင်ပန်းဘူးဆိုရင်တော့ဝင်လေထီးထွက်လေထီးဝင်လေထီးထွက်လေထီးဒီလိုရှုတည်ရမှာဖြစ်ပါတယ်အဲ့ဒါလို့တလုံးတူပြီးရှုတဲ့အချိန်မှာဝိရိယအင်အားကပုံပြီးထည့်ရပါတယ်ဒီနေရာမှာဝိရိယလို့ပြောနေတာကဝိရိယဆိုတာကဒီနေရာအနေနဲ့သုံးရမယ်ဆိုရင်ဂရုစိုက်ခြင်းကိုပြောတာဖြစ်ပါတယ်ပါဘူးကယူဆိုင်ရတာလဲဝင်သွားတယ်လေဝင်သွားမှန်းသိအောင်ကယူဆိုင်ထွက်သွားတယ်လေထွက်သွားမှန်းသိအောင်ကယူဆိုင်ရတာဖြစ်ပါတယ်အဲ့ဒါလို့ကယူဆိုင်မှလည်းပဲသတိအားသည်ထိုင်မြဲလာမှာဖြစ်ပါတယ်သတိကနေပြီးတော့အာယုံရှိတဲ့နေရာကိုအစဉ်တစ်ဖြင့်ကြာရောက်ကြာရောက်ကြာရောက်ကြာရောက်ကြောက်ရောက်ပါများမှပြန်ပြန်ပြေးလွှားတဲ့စိတ်ထားတွေပါပြီးတော့စိတ်တွေကိုတည်ကြည်နေတတ်မှုဆိုတာဖြစ်ပေါ်လာပါလိမ့်မယ်။အ ယောဂီသူတော်ကောင်းအပေါင်းတို့ဒီနေ့ဒီတလုံးတူပြီးတော့ရှုပွားရတဲ့နေ့ဖြစ်ခြင်းကြောင့်ဝိရိယကိုလီးပြီးပြီးတော့ရှုရတာဖြစ်လို့ဝိရိယကိုအားစိုက်ပြီးတော့ဖြစ်ဖြစ်ကိုရှုတဲ့ပုဂ္ဂိုလ်ကြီးလည်းပဲမထင်မရှားဖြစ်နေတဲ့ဆိုရင်ယဉ်ချင်းနှားလေးမှာဆုစိုက်ပြီးတော့အားလေးနဲ့ထဲပြီးဆုစိုက်ရမှာဖြစ်ပါလေဆုစိုက်ခြင်းဟာဝိရိယကိုဝိရိယအင်အားကိုဖြစ်စေခြင်းမှာပဲဝင်လေနဲ့ထွက်လေကိုရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်ကြီးလည်းပဲဝင်လေထိထွက်လေထိလို့ဂယုစိုက်ပြီးတော့ရှုမှတ်ပွားများမှာဖြစ်ပါလေဒါကြောင့်မလို့မိမိတို့အနေနဲ့အခုပြောခဲ့တဲ့အတိုင်းဝင်လေထိထွက်လေထိဝင်လေထိထွက်လေထိရဲ့လို့ထို့အတိုင်းပဲရှုမှတ်ပွားများအားထုတ်ကြပါစို့